ဒီမနက်ကတော့မှဆရာနာရှင်စတင်လှူရှားမှုအဖြစ်အပြာရောင်အင်ညီဝတ်လှူရှားမှု Blue Shirt Campaign ကိုဒီကနေ့ဆင်နွှဲကြပါတယ်။အကျဉ်းတော်ထဲမှာဝေ့ရတဲ့အပြာရောင်အင်ညီကိုပဲထောင်အပြင်ရောက်တဲ့အထိဆွဆဲမြဲမြဲဝတ်ခဲ့တဲ့နိုင်ငံရေးအကျဉ်းတော်ဟောင်းတရင်းစာဆရာကြီးဟန်တာဝီဦးဝင်းတင်ကွယ်လွန်ခြင်း9နှစ်ပြည့်အထိမ်းအမှတ်အဖြစ်ဆရာကြီးကိုဂုဏ်ပြုတဲ့အနေနဲ့ရောစစ်ကောင်စီကဖမ်းဆီးထားသူတွေကိုပြန်လွှတ်ရေးတောင်းဆိုတဲ့အနေနဲ့ပါဒီလှူရှားမှုကိုဆင်နွှဲရတာလို့တကြွလှူရှားသူတွေကပြောပါတယ်။ရန်ကုန်ကပြည်ပတဲ့တရင်ကိုမဆုမုံပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံတဝန်းကနယ်ဒေသအစည်းအဝေးမှာအင်ဂျီအပြာရောင်ဝစ်ဆင်ပြီးတော့လက်ဖွားမှာမတရားအကျဉ်းချခံထားရသူတွေရဲ့နာမည်တွေကိုရေးသားပြီးတော့ချက်ချင်းပြန်လွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်။ရန်ကုန်မှာလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတာတွေကတော့ပျောက်ကြားပုံစံမျိုးရှိနေပြီးဒီအပိုင်းအတွင်းမှာတော့အင်ဒိုနီးရှားနိုင်ငံဂျာကာတာမှာကျင်းပမယ့်အာဆီယံအစည်းအဝေးနဲ့ပတ်သက်လို့ရန်ကုန်မှာလမ်းပေါ်ထွက်ဆန္ဒပြမှုတွေရှိလာနိုင်မယ်လို့ရန်ကုန်အင်ဂျင်နီယာတပိတ်စစ်ကြောင်းမှာပါဝင်တဲ့ကျောင်းသားတဦးက VOE ကိုပြောပြပါတယ်
။သူကလမ်းပေါ်ထွက်ကြရတဲ့တချို့ကတော့ပို့တိုတမ်းမင်းတွေလောက်ကြပါတယ်နော်။ကျင်းစာဆရာကြီးခဏဦးတွင်ကွယ်တော်သွားတာခုနှစ်ပြည့်အထိမ်းနဲ့ blue strike တိုင်အောင်ဒီရှက်နေပါတော့နော်။ဒါတို့လုပ်စီခြင်းတွေဒီရေပုံမျိုးဒီဖုံးမာရီယာတော်လကောင်တဝါမာရီယာတော်လကောင်လောက်ကြပါတယ်ဗျာ။ရန်ကုန်လူထုကညီညီရမဟုတ်ပါဘူး။အာယူနေပုံရပါတယ်။တနည်းမဟုတ်တနည်းနဲ့လမ်းပေါ်ပြန်ထွက်လာလို့ရှိရမယ်ခင်ဗျာ။ဟုတ်။အာဆီယံအစည်းအဝေးကလည်းရှိရတဲ့ဒီအာဆီယံအစည်းအဝေးနဲ့တခုခုလောက်ကြဖို့များအဲ့ဒီလိုရရှိပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျဟုတ
်အလားတူပဲနေ့စဉ်မပြတ်တပိတ်စစ်တောင်းချီတက်နေတဲ့စကိုင်းတိုင်းမုံရွာမြို့မှာလည်းဆန္ဒပြလူတို့ကအပြာရောက်အင်ဂျီတွေကိုဝစ်ဆင်ပြီးတော့ဆရာနာတိမ်ဆန့်ခြင်းလှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်မတရားဖမ်းဆီးခံထားရသူတွေပြန်လည်လွတ်မြောက်လာစေဖို့နဲ့ဆရာနာရှင်ဆန့်ခြင်းရေးအတွက်ဒီကနေ့ညနေ၄နာရီမှာမုံရွာပင်မတပိတ်စစ်တောင်းချီတက်ဆန္ဒထုတ်ဖော်ခဲ့ကြတယ်လို့တပိတ်ဦးဆောင်ကော်မတီက88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူဖွဲ့စည်းအဖွဲ့ကကိုဝင်းစော်ခိုင်က VOE ကိုပြောပါတယ်
။အဲကြီးတက်ချင်းနေလဲပါတယ်ခင်ဗျာ။ဒီလိုပေါ်ပြောခြင်းတွေဒီလက်နဲ့ဒီ campaign လုပ်တာတွေပါလာတယ်ခင်ဗျာ။ကျွန်တော်တို့ရဲ့ဟိုနေ့စဉ်မပြတ်ထွက်တဲ့ပင်မတပိတ်စစ်ကြောင်းရှိတယ်။နော်ပင်မတပိတ်ရဲ့အတူပဲဒီနေ့ကအထူးအနေနဲ့ကျွန်တော်တို့ကဒီအပြာရောက်လှုပ်ရှားမှုပေါ့နော်။အဲကျွန်တော်တို့ရဲ့ဒီဒီလူလူမတရားဆန်းစစ်ခံထားတဲ့ဒီလူလူအားလုံးကိုပြုတ်ပေးလို့တောင်းဆိုတဲ့ဟာကိုထည့်သွင်းရအောင်လုပ်တာပါခင်ဗျာ။ပုံမှန်အဖင်ကတော့ကျွန်တော်ပင်မတပိတ်ကလည်းကျွန်တော်တို့နေ့စဉ်မပြတ်ဖြစ်ခဲ့နိုင်အောင်လည်းကျွန်တော်တို့ရေးတာလည်းဒီလိုမျိုးပါဒီလိုမျိုးနဲ့တူဆက်လက်ပြီးတော့မှဒီကနေ့ဖြစ်ရတယ
်။တနင်္လာနေ့တိုင်းတဝယ်မြို့မှာလည်းဒီကနေ့မှာတော့အပြာရောက်အင်ဂျီဝစ်ပြီးတော့ဆန္ဒပြသူတွေကတပိတ်စစ်ကြောင်းကိုခြိတက်ခဲ့ပါတယ်။လူမှုကွန်ရက်တေပေါ်မှာလည်းအပြာရောက်အင်ဂျီတွေဝစ်ပြီးတော့ဆရာနာရှင်ဆန့်ကျင်ကြောင်းနဲ့မတရားဖမ်းဆီးခံထားရသူတွေလွတ်ပေးဖို့တောင်းဆိုတဲ့ပုံလေးတင်ခဲ့ကြပါတယ်။တဝယ်မှာမနေ့ပိုင်းလုံးကအပြာရောက်အင်ဂျီဝစ်ပြီးတော့ခြိတက်ခဲ့ကြတဲ့တပိတ်စစ်ကြောင်းဖြိုခွဲခံရပြီးဖမ်းဆီးခံရတာတွေရှိခဲ့ပေမဲ့လို့ညနေပိုင်းမှာတော့တပိတ်စစ်ကြောင်းထပ်ပြီးတော့ခြိတက်ခဲ့ကြတယ်လို့တဝယ်မြို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOE ကိုပြောပြပါတယ
်။မနေ့ပိုင်းကလည်းဒီလိုပြရောင်းဒီအင်ဂျီတွေဝတ်ဆင်ပြီးတော့ခြေကြောင်းမှာလိုက်ပါပြတယ်။ညနေပိုင်းဒီခြေကြောင်းမှာလည်းခြေကြောင်းမှာလိုက်နေသူတွေအကုန်လုံးဟိုမနေ့ကတည်းကသူတို့ကဒီဇမှုကွန်ရက်ပေါ်ကနေပြီးတော့ဒီမြေတန်းကဆန်ထားတယ်။မနေ့ပြန်ဆက်မဲ့ခြေကြောင်းမှာဒီဆန်စစ်ကြီးဒီဟာကိုသူတို့ခံပေးသဘောနဲ့လုပ်ကြတယ်ကုန်းလုံးစစ်ကြောင်းမှာလိုက်ပါလာတဲ့သူတွေအပြာရောင်ရှိုင်းကြီးတွေဝတ်လာပြီးတော့စစ်ကြောင်းချိတ်ကြတယ်ဒီလိုပဲသင်အားတော့ဟိုပါပေါ့ဟို150လောက်ရှိတယ်150 200လောက်ပေါ့ဘာလို့ဆိုတော့မနေ့အိမ်ကစစ်ကြောင်းဖြူခင်းခံပြီးတဲ့အချိန်မှာဒီနမိပိုင်းခံတဲ့စစ်ကြောင်းနဲ့ပတ်သက်ပြီးတော့ဒီမနေ့ပိုင်းကတည်းကကာဖီတွေရှိခဲ့တဲ့အခါကျတော့သင်အားတော့နည်းနည်းလဲသွားတယ်ပြီးတော့မူလကလုံးမဲ့ရက်ွက်မှလုံးမဲ့အစီအစဉ်လေးလည်းကြောင်းလဲရတယ်ပြီးတော့ဒီသူတို့မူလအစီအစဉ်ထားတဲ့နေရာမှာမဟုတ်ပါနဲ့တခြားနေရာမှာလုံးလဲတော့ဒီရင်ကတော့နည်းနည်းလဲသွားတယ်အဲ့လိုဆိုရှိ
ဒီကနေ့ဧပြီလ22ရက်နေ့ကမြန်မာနိုင်ငံမှာအာဏာရှင်စစ်ဆိုးရအဆက်ဆက်ကိုတော်လှန်တိုက်ပွဲဝင်ခဲ့တဲ့နိုင်ငံရေးကျင်းပဟောင်းတရင်းစာဆရာကြီးဆန္ဒဝရီဦးဝင်းတင်ကွယ်လွန်ခဲ့တဲ့9နှစ်ပြည့်နေ့ဖြစ်တာကြောင့်သူ့ကိုအောက်မေ့သတိရတဲ့အနေနဲ့အင်ဂျီအပြာရောင်ဝစ်ဆင်တဲ့လှုပ်ရှားမှုကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဟန်တာဝရီဦးဝင်းတင်ဟာ1988ဒီမိုကရေစီအရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီစတင်တည်ထောင်ရာမှာပါဝင်ခဲ့ပြီးတော့ပါတီရဲ့အတွေ့အမှုတာဝန်ကိုယူခဲ့တာပါ။စစ်ဆိုးရလက်ထက်1989ခုနှစ်ကနေ2008ခုနှစ်အထိ19နှစ်ကြာထောင်နဲ့ကြာခံခဲ့ရပါတယ်။သူချင်းတော်နဲ့မှဝေ့ရတဲ့အပြာရောင်အင်ဂျီကိုပဲဆွဲဆွဲမြဲမြဲဝစ်ဆင်ခဲ့သူဖြစ်ပါတယ်။အချင်းတော်ကလွတ်မြောက်လာပြီးတဲ့နောက်ပိုင်းNLD ပါတီရဲ့နာယကဖြစ်ရည်တည်ခဲ့ပါတယ်။နောက်ပိုင်းရှေးကုသမှုခံယူရင်းနဲ့2014ခုနှစ်ဧပြီလ21ရက်နေ့မှာတော့ရန်ကုန်စစ်ရုံကြီးမှာကွယ်လွန်ခဲ့ပါတယ်။ရန်ကုန်တိုင်းတနင်္လာရီတိုင်းစကိုင်းတိုင်းကချင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်စတဲ့နေရာဒေသအသီးသီးမှာအပြာရောက်အင်ဂျီတွေဝစ်ဆင်ပြီးတော့အဖမ်းခံရသူတွေရဲ့နာမည်တွေကိုသူတို့ရဲ့လက်ဝါးတွေပေါ်မှာရေးသားပြီးတော့ ဓာတ်ပုံတွေကိုလူမှုကွန်ရက်စာမျက်နှာမှာလွှင့်တင်ကြပြီးကမ်ပိန်းမှာပါဝင်ခဲ့ကြပါတယ်။အွန်လိုင်းကလှုပ်ရှားမှုအပြင်သတိစီကြောင်းချီတက်ပြီးလမ်းလျှောက်တာတွေလည်းရှိပါတယ်။ဒီကနေ့ဧပြီလ22ရက်နေ့မှာတော့ပေါင်းတယ်မျိုးကလူငယ်တွေက NUG ကိုကြိုဆိုတဲ့လှုပ်ရှားမှုမိုးကုတ်မျိုးကလူငယ်တွေပြုလုပ်တဲ့ပတ်စံသပိတ်နေပြည်တော်ပြည်မနာမျိုးကဆိုင်ကဲသပိတ်နောက်ဖြူမျိုးကလူငယ်တွေကအာနာသိစစ်ကောင်စီရဲ့စစ်ကြုံပညာရေးစနစ်ကိုအလိုမရှိကြောင်းလှုပ်ရှားမှုစတဲ့သပိတ်ပုံစံမျိုးစုံနေနဲ့အာနာရှင်ကိုဆက်လက်တော်လှန်နေကြပါတယ်ရှင်။